ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရတဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းနဲ့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေမှုတွေကိုချက်ချင်းရပ်ဆိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီးဟယ်လာရီကလင်တန်ကတိုက်တွန်းလိုက်ပါတယ်။လူသေးပျောက်တွေရှိတဲ့အထိဖြစ်ပွားနေတဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တုံ့နှောက်ရကြောင်းနဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဥရောပသမ္မတကလည်းပြောဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့မက်ကင်ဖြူထွေးကဆက်ပြောပြမှာပါရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံနောက်ဖက်ရခိုင်ပြည်နယ်အတွင်းလူမျိုးရေးနဲ့ဘာသာရေးအထူးကယုံတွေဆက်ပြီးဖြစ်ပွားနေတဲ့အပေါ်အထူးစိုးရိမ်မှုဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လာရီကလင်တန်ရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်နှစ်ဖက်စလုံးကအခြေအနေတွေကိုထိန်းသိမ်းတဲ့ကိုင်တွယ်ဖြေရှင်းကြဖို့နဲ့အကြမ်းဖက်တိုက်ခိုက်မှုအားလုံးရပ်ဆိုင်ဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်အခုဖြစ်ပျက်တဲ့ပတ်သက်လို့မြန်ဆန်ထိရောက်ပြီးတော့ထင်သာမြင်သာရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့တရားဥပဒေနဲ့အညီဆောင်ရွက်ဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်တယ်လို့လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ဆွေးနွေးအပြေရှားနိုင်ဖို့အတွက်ဒေသခံတိုင်းရင်းသားကိုယ်စားလှယ်တွေဗုဒ္ဓဘာသာဝင်တွေရိုဟင်ဂျာအပါအဝင်မွတ်စလင်တွေစတဲ့ဒေသခံအဖွဲ့အားလုံးနဲ့အတူတူပူးပေါင်းဆောင်ရွက်ဖို့လည်းမြန်မာအာဏာပိုင်တွေကိုမစ္စစ်ကလင်တန်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုကြိုးပမ်းချက်တွေနောက်ဒီကြိုးပမ်းမှုတွေမှာပါဝင်ကြသူတွေအားလုံးကိုကြိုဆိုတဲ့အကြောင်းနဲ့လက်ရှိရခိုင်ပြည်နယ်အတွင်းကအခြေအနေတွေကဒီမြန်မာနိုင်ငံအတွင်းအမျိုးသားရင်ကြားစစ်ရေးကြိုးပမ်းမှုတွေအောင်မြင်ဖို့မှာတိုင်းရင်းသားအဖွဲ့တွေဘာသာရေးအုပ်စုတွေအချင်းချင်းအကြားအပြန်အလှန်နားလည်မှုတည်ဆောက်ဖို့အရေးကြီးလိုအပ်နေတဲ့အခြေအနေကိုထောက်ပြနေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မတူကွဲပြားတဲ့အုပ်စုတွေအားလုံးရဲ့အခွင့်အရေးတွေကိုလေးစားတဲ့ငြိမ်းချမ်းပြီးတရားဝပြောတဲ့ဒီမိုကရေစီနိုင်ငံတရားထူထောင်ဖို့မြန်မာနိုင်ငံသားအတူတကွပူပေါင်းဆောင်ရွက်သွားကြဖို့ကိုလည်းဝန်ကြီးကလင်တန်ကတိုက်တွန်းသွားပါတယ်။တချိန်တည်းမှာပဲဥရောပသမ္မတကလည်းဒီရခိုင်ပြည်နယ်မှာလူတွေသေဆုံးတဲ့အထိဖြစ်ပွားခဲ့တဲ့လက်တလောအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တုံ့လုံရတဲ့အကြောင်းပြောဆိုပါတယ်။လက်တလောဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်ရပ်တွေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်အစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေဟာကျဉ်နှက်အားရစရာဖြစ်ပေမဲ့အခြေအနေတွေပြန်လည်ကောင်းမွန်လာပြီလို့တော့ယူဆတာမဟုတ်တဲ့အကြောင်းနဲ့ဒီဥရောပသမ္မတအနေနဲ့လက်ရှိအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းတွေကိုဥရောပသမ္မတရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်စတွန်ရဲ့ပြောရေးဆိုခွင့်ရှိသူမာဂျာကိုစီယန်ညက်က VOA ကိုပြောပါတယ
် What I can say is that we areclosely following the situation in Rakhine State in western Myanmar we were shocked by the tragic and senseless events and by the violence 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 and by the အခုလိုဖြစ်ရှင်းရခဲ့တဲ့လူအဖွဲ့အစည်းအချင်းချင်းကြားမှာဖြစ်တဲ့ပြိပခါမှာလုံခြုံရေးတာဝန်ရှိသူတွေအနေနဲ့အခြေအနေကိုမှန်ကန်တဲ့နည်းလမ်းတွေတုံ့ပြန်ကင်တွယ်ဆောင်ရွက်နိုင်မယ်လို့ကျမတို့ယုံကြည်ထားပါတယ်မြန်မာနိုင်ငံအတွင်းတိုင်းရင်းသားအဖွဲ့တွေအကြားငြိမ်းချမ်းရေးတည်ဆောက်ရေးလုပ်ငန်းတွေနောက်မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်အကူအညီပေးသွားရေးဟာဥရောပသမဂ္ဂရဲ့ဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်ပါတယ်လို့လည်းဆိုပြီးတော့အခုကိစ္စမှာဒီသူတို့ဘက်ကဘယ်လိုကူညီတွေပေးနိုင်မလဲဆိုတာကိုမြန်မာအာဏာပိုင်တွေနဲ့ဆက်သွယ်မေးမြန်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းမာဂျာကိုစီယန်ညက်ကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြပြင်ပြောင်းလဲမှုတွေစတင်ဖော်ဆောင်လာခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကစလို့အခုဒီချိန်ဒီရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေဟာအဆိုးအဆုံးဖြစ်ပါတယ်။ဒီအကြမ်းဖက်မှုတွေအတွင်းမှာအနည်းဆုံးလူ၈ယောက်သေဆုံးခဲ့ရပြီးဖြစ်တယ်လို့ဒဏ်ရာရသူတွေလည်းအများအပြားရှိနေပါတယ်။အခြေအနေတွေပိုပြီးတော့ဆိုးဝါးလာနေတဲ့အတွက်ပြီးခဲ့တဲ့တနင်္ဂနွေနေ့ကသမရဦးသိန်းစိန်ကရခိုင်ပြည်နယ်မှာအရေးပေါ်အခြေအနေတရက်ကြေညာခဲ့တယ်လို့အဆုံးမတတ်နိုင်တဲ့ရန်လိုမုံတီစိတ်တွေလက်စားချေလိုမှုတွေနဲ့မင်းမဲစီရိုက်တွေကြီးမားကျယ်ပြန့်လာအောင်မလုပ်ကြဖို့ကိုလည်းလူထုကိုတိုက်တွန်းပြောကြားခဲ့ပါတယ်။ဒီအကြမ်းဖက်မှုတွေကြောင့်ရခိုင်ဘက်ကမွတ်စလင်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလှေနဲ့ထွက်ပြေးဖို့ကြိုးစားခဲ့ကြပေမဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုပြန်လည်မောင်းထုတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖွဲ့တွေကပြောပါတယ်။တနင်္ဂနွေနေ့ကမွတ်စလင်200လောက်တယ်ဆောင်လာတဲ့လှေငါးစီးကိုပင်လယ်ထဲကိုပြန်ပြီးတွန်းပို့ခဲ့တယ်လို့လည်းနေကြာဆောင်တပ်ဖွဲ့အရာရှိတဦးကပြောပါတယ်။ပြီးခဲ့တဲ့တပတ်ကျော်ကရန်ပြမျိုးနယ်ကြောင်းနီမော်ကျေးရွာသူမျိုးသမီးတဦးကိုမွတ်စလင်လူငယ်တချို့ကအကြမ်းဖက်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီအကြမ်းဖက်မှုတွေစတင်လာခဲ့တာဖြစ်ပြီးတော့စစ်တွေနဲ့မောင်တော်မျိုးတွေမှာအခြေအနေတွေကဆက်ပြီးတော့တင်းမာနေတော့မယ်လို့လည်းဒေသခံတွေကပြောကြပါရရှင်